စစ်တပ်အာဏာသိမ်းတဲ့၃နှစ်ခွဲရှိလာပြီဖြစ်တဲ့မြန်မာနိုင်ငံမှာငြိမ်းချမ်းမှုလုံခြုံမှုမရှိဘဲအဆအဆချုပ်ရင်းလာနေပေမဲ့နိုင်ငံတကာတိုင်းဝမ်းရဲ့တိကျပြတ်သားတဲ့အရေးယူဆောင်ရွက်မှုမရဘဲဖြစ်နေတဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေချက်ချင်းအရေးယူကင်တွယ်ပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမန်ကြီးဦးကျော်မိုးထွန်းကဘုလိုခုနဲ့လုံခြုံရေးကောင်စီတက္ကသိုလ်အစည်းအဝေးမှာတောင်းဆိုလိုက်ပါတယ်။ငြိမ်းချမ်းရေးတိဆောက်ရေးနဲ့ရေရှည်တည်ထောင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတက်ရောက်လာတဲ့မြန်မာပါဝင်ကုလသမဂ္ဂအဖွဲ့ဝင်69နိုင်ငံကအကူအညီတွေကိုပန်ကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံဟာအာဏာသိမ်းစစ်တပ်လက်အောက်မှာငြိမ်းချမ်းမှုလုံခြုံမှုဖွံ့ဖြိုးတိုးတက်မှုတစုံတရာမရှိဘဲနေရဆန့်ခွာသူ3ထပ်သမားနှစ်တန်းထီရှိလာတယ်လို့လူသားစာနာမှုအကူအညီလိုအပ်သူကလည်း19တန်းလောက်ရှိလာနေတဲ့အတွက်အခုချိန်မှာပြည်သူတွေလက်တွဲပြီးစစ်အာဏာရှင်ပြည်သက်ချုပ်နှိမ့်ဖို့တော်လှန်ရေးတပ်ဆင်နွှဲနေကြောင်းမြန်မာနိုင်ငံလက်ရှိအခြေအနေဟာတိတ်ကိုဆိုးရတဲ့အတွက်နိုင်ငံတကာတိုင်းဝမ်းကတိကျပြတ်သားတဲ့အရေးယူဆောင်ရွက်မှုတွေပေးကြဖို့အနာသိမ့်ထားတဲ့စစ်တပ်ကိုဖယ်ရှားနိုင်မှုသူတို့ရဲ့လက်နက်ခဲယံလေးရင်စီငွေကြေးစစ်စစ်မှုအလုံးကိုဖျက်တောက်နိုင်အောင်နိုင်ငံတကာကနေပူးပေါင်းဆောင်ရွက်ပေးဖို့တမ္မာကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်တာဖြစ်ပါတယ်